စစ်ပိုင်းပြည်နယ်မြောက်ပိုင်းမှာဒေသခံအရသားတွေတိုက်ခိုက်ခံရတဲ့ပတ်သက်ပြီးလုံခြုံရေးအစီအမံတွေတိုးချပေးဖို့နဲ့ဒေသခံတိုင်းရင်းသားတွေကိုအထောက်အကူမပေးတဲ့နိုင်ငံတကာအဖွဲ့အစည်းတွေစစ်ပိုင်းပြည်နယ်ကထွက်ခွာဖို့စစ်တွေမျိုးလူလူအစည်းအဝေးကဆွေးနွေးဆုံးဖြတ်ခဲ့ပါတယ်။ပူတီတောင်မောင်းတော်ဒေသဖက်တွေမှာအကြမ်းဖက်တိုက်ခိုက်တာတွေကြောင့်ဒေသခံတိုင်းရင်းသားတွေဟာတောင်ယာလုတ်ဖို့နဲ့တော်ထဲကိုမြစ်ချိုငားရှာသွားဖို့တောင်အခက်အခဲရှိနေကြောင်းလည်းပြောဆိုကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းရဲ့တင်ဆက်ကကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့အခုလ3ရက်နေ့ကမောင်းတော်မျိုးနဲ့ကိုင်းကြီးရွာကမြို့တိုင်းအသား၈ယောက်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်တပ်ဖြတ်ခဲ့တဲ့နောက်မှာရခိုင်ပြည်နယ်မြောက်ပိုင်းဒေသလုံခြုံရေးအတွက်စစ်တွေမျိုးမှာတနင်္ဂနွေနေ့ကလူထုစည်းဝေးတရက်ကျင်းပခဲ့တာဖြစ်ပါတယ်။ဒီစည်းဝေးမှာအစိုးရကလုံခြုံရေးအစီအမံတွေကိုတိုးမြှင့်ပေးဖို့နဲ့လိုအပ်ရင်ဒေသခံတွေကိုပြည်သူစစ်တင်နှံပေးဖို့အတိဆွေးနွေးခဲ့တယ်လို့စည်းဝေးတယောက်ခဲ့တဲ့ဦးအရိယဝင်သားကမင်ကြားပါတယ်
။ဆုံးခဲ့ကြတာကတော့မော်တော်ပူစည်းတော်မှာဌာနေတိုင်းရင်းသားတွေခဏခဏဒီလိုအသက်ခံနေရတယ်ဟိုအဲ့ဒီဒေသကိုလုံခြုံအောင်တိုင်းရင်းသားတွေအသက်ဦးအင်းအကျန်းဖားတွေဥစ္စာကလွဲအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့ဥစ္စာပေါ့နော်ဆွေးနွေးကြတာပေါ့ဆိုရဖက်ကတောင်းလို့မယူနိုင်ဘူးဆိုရင်လည်းပဲဒီဒေသခံဖက်ကရောတွေကိုပြည်သူ့စိတ်ဆန္ဒနဲ့တည်ပြီးတော့ဟိုကောက်ဝင်းမရှိနေရင်လည်းလိုရမလားဆိုတဲ့သဘောဆွေးနွေးကြတာပေါ့
နောက်တစ်ချက်အနေနဲ့ကတော့ဒေသခံတိုင်းရင်းသားတွေအပေါ်အရေးမထားတဲ့နိုင်ငံတကာကူညီထောက်ပံ့ရေးအဖွဲ့အစည်းတွေကိုလက်မခံဖို့လဲဆုံးဖြတ်ခဲ့တယ်လို့ဆက်လက်မင်ကြားပါတဲ့
နောက်ပြီးတော့ဟို UNIGO တွေကဗင်္ဂလီတွေဆက်ကခုခုဒုက္ခရောက်ရင်သူတို့အရှိန်ကြီးရောက်တယ်အခုဒီရခိုင်ဘက်ကတိုင်းရင်းသားတွေဆက်ကဒေတာတို့ပျောက်တာတို့ဖြစ်လာလို့ရှိရင် UNIGO တွေကလာပြီးတော့ဟိုတည်နေတာတော့ဘာလို့မရှိဘူးပေါ့အဲ့ဒါကို UNIGO တွေကိုဒီဒေသမှာအခြေစားယူဖို့ဥစ္စာကိုဟိုတကောမတူကြဘူးဆိုပြီးတော့သူတို့ဆုံးခဲ့ကြတာပေါ့လေသူတို့ UNIGO ကိုဒီဒေသကနေပြီးတော့သူတို့ဆန့်ခွာဖို့တော့သူတို့ဆန္ဒဖွဲ့ထုတ်ပြီးတော့တောက်ဆိုရမယ်ဆိုတဲ့တော်မျိုးဆုံးဖြတ်တဲ့တော့ကြားလိုက်တယ်
။ဒီအစည်းအဝေးကိုတန်ခါတော်တွင်နိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်းတွေကတာဝန်ရှိသူတွေနဲ့အတူဒေသခံပြည်သူတွေအပါအဝင်စုစုပေါင်းလူ400လောက်တက်ရောက်ခဲ့ပါတယ်။မောင်တော်ဒေသခံတဦးကသူတို့ဒေသမှာရခိုင်တိုင်းရင်းသားတွေကလူနည်းစုဖြစ်တာကြောင့်အကြမ်းဖက်တိုက်ခိုက်တာတွေကကာကွယ်နိုင်အောင်လက်လက်တက်ဆင်ဖို့လိုအပ်ကြောင်းအခုလိုပြောပါတယ
်။မောင်တော်ဒေသမှာဆိုရင်လုံခြုံမှုနဲ့တရားဥပဒေစိုးမိုးရေးကတော်တော်လေးအားနည်းလာပါတော့။အခုဖြစ်လာပြီဆိုရင်ဘုံကလေးဖြစ်လာပြီဆိုရင်ကျေတော်တွေကတော့တိုင်းရင်းသားရော်တွေကအရင်30လောက်ရှိတဲ့ရော်အရင်900လောက်ရှိတဲ့ရော်ကလူအုပ်နဲ့ဝင်ပြီးရှင်းနေတာတွေတွေ့နေတာပေါ့အဲဒီမှာကိုယ်ပိုင်လက်နက်တက်ရှင်ထားဖို့လိုတယ်လက်တော်လူစုံရေးဖို့တွေမရောက်ဘူးအဲလိုခုခံထားဖို့လက်နက်တွေလိုတယ်ကျွန်တော်တို့မောင်တော်တွေကတိုင်းသားရဲ့ခံရလူမျိုးစုဖြစ်တယ်ဘယ်လိုဒီကလူများလူကိုယ်တော်မောင်တော်အဲလိုရှင်းနေရှိတယ်
တနင်္ဂနွေနေ့မနက်ပိုင်းမှာမောင်တော်မြောက်ဖက်ရွှေစားရွာအုပ်စုမှာအကျန်းဖက်သမားတွေကရှားအိမ်မူဟောင်းတူကိုတက်ဖြတ်ခဲ့ကြောင်းလဲနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်။ဗိုလ်ကြီးတော်မျိုးကဒေသခံတူကလည်းသူတို့ရဲ့လက်ရှိအခြေအနေကိုအခုလိုပြောပါတယ်
။ဒီနေရာမှာကလည်းနည်းနည်းခံပြီးရောဘုက္ခံစားစားရမယ့်အခြေအနေမျိုးကိုရောက်တော့ဘာဖြစ်လို့ဆိုရင်ဒီခံမျိုးနေစုတွေကနေပြည်တော်ကြီးပေါ်လို့လေချိုးလို့မရတော့ဘူး။ဟုတ်လားခေါရှာငါရှာပေါ်လို့လည်းမရတော့ဘူးဘာဖြစ်လို့လဲဆိုရင်ဒီဒင်ဂလီအကျန့်ဖက်သူကိုကြောက်ကျွန့်နေကြသူတို့ကအချင်းနဲ့တက်တယ်ကျွန်တော်တို့ဒီခိုင်ယူနေကြီးတွေကိုလည်းတက်တယ်ဆိုတော့ဒီလူတွေသဘောထားကတော့သူတို့ကလက်နဲ့ဆိုင်ကိုခံရမယ်မခံလို့တော့မရတော့ဘူးခိုင်ကျွန်တော်ဒီနေရာဒီကိစ္စကဆက်ပြမယ်ရှိဒီရောက်နေဆက်လို့ဖြစ်နေတယ်
ကလောတင်မှာတော့မင်းယူတောင်ကြီးအကြီးကတိုင်းရင်းသားကြီးရွာတွေဟာပုံမဘေးကင်းလုံခြုံနိုင်တဲ့ကြီးရွာကြီးဝင်းစီကိုပြောင်းရွှေ့နေကြပါတယ်။ဒုတိယသမ္မတဦးမြင့်စွေခေါင်းဆောင်နဲ့မောင်တော်ဒေတာစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာမှာမောင်တော်ဒေတာကမွတ်စလင်ရွာသားအများစုဟာအေးအေးချမ်းချမ်းလုက္ကင်စားတော့နေထိုင်လိုပေမဲ့ဒေတာတွင်ကဘာသာရေးဆရာတချို့ရဲ့အဆုံးရောက်တဲ့လမ်းညွှန်မှုပြန်ပကသွေးထိုးလှုံ့ဆော်မှုအကျန်းဖက်လုပ်ငန်းတွေလုံဆောင်ဖို့ငွေကြေးထောက်ပံ့မှုနဲ့ပြည့်ဝအကျန်းဖက်တည်နှံပေးနေတာတွေကြောင့်အကျန်းဖက်လုပ်ရက်တွေထပ်မံပေါ်ပေါ်လာနိုင်ပွဲရှိကြောင်းတုံ့တက်ထားပါတယ်